မြန်မာနိုင်ငံကစိုးရွားလာတဲ့လူခွင့်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ထားတဲ့အကြားကမြန်မာအရာရှိတွေအစ္စရေးနိုင်ငံတယ်လ်အဗစ်မှာကျင်းပတဲ့စစ်လက်နက်ပြပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မှာမြန်မာအရာရှိတွေကိုပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုရပ်ဆိုင်းဖို့အတွက်အစ္စရေးကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကြောင့်နိုင်ငံတကာကလက်နက်ရောင်းချခွင့်တားမြစ်ပိတ်ဆို့အရေးယူခြင်းခံရတဲ့ကာလပတ်လုံးအစ္စရေးမှာကျင်းပတဲ့စစ်လက်နက်ပြပွဲတွေကိုမြန်မာစစ်တပ်ကိုယ်စားလှယ်တွေကိုတက်ရောက်ခွင့်အစ္စရေးအစိုးရကပိတ်ပင်ဖို့အစ္စရေးနိုင်ငံခြားရေးဝန်ကြီးဌာနကဆုံးဖြတ်လိုက်ကြောင်းဇူလိုင်လ16ရက်နေ့ထုတ် herald.com အစ္စရေးသတင်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့လကအစ္စရေးကာကွယ်ရေးနဲ့အမိမြေလုံခြုံရေးဌာနကတယ်လ်အဗစ်မှာကျင်းပခဲ့တဲ့စစ်လက်နက်ပြပွဲကိုမြန်မာစစ်အရာရှိတွေတက်ရောက်ခဲ့ပြီးမှအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုချိန်ကစပြီးအစ္စရေးနိုင်ငံကလက်နက်ရောင်းချဖို့အတွက်ညှင်းဆုပ်ခဲ့တဲ့နိုင်ငံတွေကနိုင်ငံသားတွေစစ်လက်နက် expo ပြပွဲကိုလာရောက်ဖို့အတွက်ဗီဇာတန်းခံခွင့်ကိုညှင်းပယ်မှာဖြစ်ကြောင်းအစ္စရေးနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။အစ္စရေးအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချမှုအလုံးရပ်တန့်ထားပြီးဖြစ်တယ်လို့အလေးနဲ့ပြောခဲ့ပေမဲ့အစ္စရေးရဲ့စစ်ဖက်ဆိုင်ရာဤပညာနဲ့ပတ်သက်တဲ့ပြပွဲကိုအခုလိုလာရောက်ခွင့်ပြုခဲ့တဲ့အတွက်မေးခွန်းထုတ်တာကိုခံခဲ့ရတာဖြစ်ပါတယ်။အစ္စရေးနိုင်ငံခြားရေးဌာနပြောခွင့်ရ Emmanuel Nation ကအစ္စရေးအနေနဲ့မြန်မာနိုင်ငံကိုလက်နက်ရောင်းချခြင်းမရှိကြောင်းနဲ့ဒီမူဝါဒဟာအခုထိပြောင်းလဲမှုမရှိကြောင်း Herald သတင်းဌာနကိုအတည်ပြုခဲ့ပါတယ်။2019ဩဂုတ်လကရခိုင်မြောက်ပိုင်းမှာရွန်ဂျာရီပေါ်မှာဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့အရေးယူပြစ်ဒဏ်ဝေဖန်မှုတွေကိုခံခဲ့ရတာဖြစ်ပါတယ်။